တော်ရှင်ရှင်အခုဆက်လက်နားဆင်ကြရမယ်မြမအရေးသုံးသပ်ချက်အစီအစဉ်မှာတော့မြမနိုင်ငံမှာလာမယ့်ရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုဘာကြောင့်မတွေ့ရသေးရလဲဒီရွေးကောက်ပွဲကဘာတွေများမျှော်လင့်နိုင်တယ်လဲဆိုတာမြမအရေးသုံးသပ်သူဒေါက်တာတင်းဆွေနဲ့ကျွန်တော်ကြိုဆိုသားဆွေးနွေးသုံးသပ်ထားပါတယ်ဒေါက်တာတင်းဆွေခင်ဗျာဒီတစ်ပတ်မှာကျွန်တော်ဆွေးနွေးချင်တာကမြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့အရေးကြီးတဲ့ဖြစ်ရပ်တစ်ခုဖြစ်တယ်လို့ပြည်သူတွေကသူတို့ဘာတွေလိုချင်တယ်နိုင်ငံရေးဆန္ဒဘာရှိတယ်ဆိုတာပေါ်ထုတ်တဲ့ပွဲလည်းဖြစ်ပါတယ်ဒါကြောင့်အတော်လေးတက်တက်ကြွကြွရှိကြပါလိမ့်ပြည်သူတွေနိုင်ငံရေးအချင်းနှိုးကြတက်တွနေရမယ့်အချိန်ဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာနောက်လာမယ့်9လမှာရွေးကောက်ပွဲကျင်းပဖြစ်မယ်ဆိုရင်ဒါမဲ့မြန်မာနိုင်ငံမှာအခုခါမှာနိုင်ငံရေးချင်းတက်ကြွလှူရှာတဲ့ဟာဘာမှမတွေ့ရဘူးဆိုတော့ကျွန်တော်စဉ်းစားမိပါတယ်ပထမတော့ COVID-19 ရောက်များလာပြီးမှဒီရွေးကောက်ပွဲဟာအရင်နှစ်ရွေးကောက်ပွဲနဲ့မတူတော့ဘဲနဲ့သိသိမှန်ကြရစိတ်လျှောက်ရှားရမကောင်းတဲ့ရွေးကောက်ပွဲဖြစ်လို့များလာဆိုတာဆရာပြောလို့ဥပဒေတော်ကလည်းကမြင်အကျဉ်းဆုံးသတ်ပ
ါဟုတ်ကဲ့ခင်ဗျအဲကျွန်တော်လည်းပထမတစ်ချက်ကတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတို့တော့ထင်တာပေါ့သို့တော်လည်းပဲဒီတဲ့ဒီလင်းတဲ့နိုင်ငံရေးအကြောင်းတွေကျွန်တော်သုံးသပ်လို့ရတယ်ခင်ဗျပရမတ်ချက်ကတော့ဥကြဆနာပြောသလိုပဲအားလိုက်ယူကော့ပွဲမှာလည်းလက်ရှိ NLD ပါတီကနိုင်နိုင်နေနိုင်မှာတည်ကြတယ်ဆိုတော့ဟိုတည်ကြမှုတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့ NLD နိုင်လည်းပဲပြီးခဲ့တဲ့9နှစ်ကိုကြည့်ပြီးတော့တိုင်းပြည်ထုပြီးတော့ကောင်းလာစရာအလားလားအများကြီးမြုံနေလို့မရဘူးဆိုတော့အချက်ကတစ်ခုပေါ့နော်နောက်တစ်ချက်ကတော့NLD ပါတီပြီးခဲ့တဲ့9လကိုကြည့်လိုက်လို့ရှိရင်အားရတာတွေလည်းရှိတယ်အားမရတာတွေလည်းရှိတယ်အဲ့တော့နောက်9နှစ်လည်းပဲဒီလိုဖြစ်နေတယ်နောက်တစ်ခါ NLD မဟုတ်တဲ့တခြားပါတီတွေပေါ့နော်ကျန်ခိုင်ရေးပါတီပါဝင်ပါတီအစ်စ်တွေရောဟာကျွန်တော်အမြင်ကတော့ဒီလိုလိုလည်းဒီလိုမြင်ကောင်းမြင်နိုင်ပါတယ် NLD ကိုကြော်နိုင်မဲ့အလားလားမရှိနိုင်ဘူးလို့တစ်ချက်ရယ်နောက်အရေးကြီးဆုံးတစ်ချက်ကတော့ဖွဲ့စည်းရုပ်ချုပ်ပုံချက်ကဥပဒေပြင်ဆင်ရေးကိုပြည်သူပြည်သားတွေက NLD ဘလောက်ကြိုးစားမရခဲ့တာရှိတော့အခုအားလျှော့တဲ့သဘောမဟုတ်ပဲနဲ့ NLD 95ရာခိုင်နှုန်းနိုင်တဲ့ပါတီတစ်ခုခုကတော့ရှိဖို့လိုအပ်တယ်ဆိုတဲ့အနေနဲ့ကတော့ NLD ကိုပဲမဲ့ပေးနိုင်ကြလိမ့်မယ်လို့ထင်တဲ့အတွက်ပြည်သူလူထုဟာတခြားသောမျိုးလင်းမရှိတဲ့အတွက်လက်ရှိအတိုင်းပဲအေးအေးဆေးဆေးသွားမယ်ဆိုတော့ယူဆချက်ဖြစ်နိုင်ပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့လူမျိုးတွေကတိတိတိုင်ပဲဖုတ်ပူမိလိုက်သူကောက်ရိုးမီးဆန်ဆန်ပေါ့လေအဲနင်းလာတော့မှတော့ဟိုတော့ဟိုတက်တက်ကြွကြွလောက်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျဟုတ်ကဲ
့ဆီကွန်တီစီဘောတက်95ငန်းကလိုရတဲ့အောင်အနေဒီကိုပဲအပ်ပြီးမယ်လို့ဆရာတက်တယ်တွေ့မယ်သူတချို့ကစဉ်းစားကြတယ်အနေရပြင်းမှမှတော့နိုင်နိုင်တယ်ဒါပေမဲ့အင်းဒါဒီသားတွေမှာ NLD ဟာဒီရေကောက်ပွဲမှာထောက်ခံမှုနည်းသွားမယ်လို့တွေ့နေကြပါရဲ့
အဲ့ဒါလည်းမှတ်ပါတယ်သို့တော်လည်းပဲကျွန်တော်တို့သမိုင်းကြောင်းပေါ့တော့1990 2012 2015ရေကောက်ပွဲတွေကြည့်ရင် NLD ဟာတိုင်းဒါဒေသတွေမှာနိုင်ငံနဲ့တယ်ခင်ဗျအဲ့တိုင်းဒါပါတီတိုင်းဒါလူမျိုးစုအမေရိကန်ပါတီတွေကပဲနိုင်ကြတာဖြစ်ပါတယ်အဲ့တော့လာမယ့်ရေကောက်ပွဲလည်းအဲ့ဒီတွေထူးမယ်လို့ဟိုကျွန်တော်မထင်ဘူး NLD ကလည်းပို့ပြီးတော့မျောလင်းထားပုံတော့မရဘူးခင်ဗျာဒါကြောင့်ဟိုနောက်ရုပ်ောက်ပွဲလဲ NLD ကတိုင်းရင်းသားဒေသတွေပါအခုတဲ့နည်းနည်းရောကောင်းတော့ရောမယ်ပေါ့နော်ကျွန်တော်ထင်တာကတော့အဲ့တော့တိုင်းရင်းသားအာကိုစားပြုပါတီတွေနိုင်နိုင်နေသို့တော်လည်းပဲဟိုလွတ်တော်အရေးအတွက်တစ်ခုလုံးနဲ့ရှင်ရင်တော့ NLD ကအရေးအတွက်ရတော့ဟိုကျွန်တော်ထင်တိတ်ပြီးတော့ဟိုပြီးခဲ့တဲ့2015နဲ့ထူးမယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာဟုတ်ကဲ့
နောက်တစ်ခုကNLD ဟာဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်ခက်ခဲရှိရဆိုတာအမှန်ပါပဲဆိုတော့အခုရွေးကောက်ပွဲနဲ့တက်လာပြီးလို့ NLD ထပ်နိုင်ပြီဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်နိုင်မဲ့လားဘယ်လောက်များရှိဖို့တူပြီးရှိလာနိုင်ပါသလဲဖွဲ့စည်းပုံပြင်နိုင်မဲ့လားဘယ်လောက်ပူပြီးကောင်းလာနိုင်မယ်ချင်းပါလားအဲ
ကျွန်တော်ဟိုတန်တေကမတော့မှန်းလို့တော့မရဘူးသို့တော်လည်းပဲ NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိုတို့ဂရိပေးထားတဲ့အတိုင်းသူကြိုးစားခဲ့ပါတယ်အသက်နိုင်ဆုံးကြိုးစားခဲ့တယ်အဲ့တော့ပြည်သူလူထုကလည်းပူပေါင်းပါဝင်တယ်တခြားသောမဟာမိတ်ပါတီတွေကလည်းပူပေါင်းဆောင်ရွက်ကြလို့ အဆင့်တော်တော်တစ်ခုတော့ရောက်လာတာပေါ့နော်လော်တော်တွေမှာဒီကော်မတီဖွဲ့ပြီးပုံမှန်တွေနဲ့တချို့ဟိုဤဒီပြင်တာလေးလောက်တော့ရလာတာပေါ့အဲ့တော့ငါးနှစ်တွင်ကအဲ့လောက်ရရင်နောက်ငါးနှစ်ဒီတိုင်းတော့အန္တရာယ်သွားမှာမဟုတ်ဘူးတခြားသောနိဗ္ဗာန်ဟာပြောင်းပြီးတော့တိုးပြီးတော့အစ်စ်နိဗ္ဗာန်ဟာ ਨੇ ဖွဲ့စည်းဝန်ပြည်စင်လှုပ်လာနိုင်တယ်အဲ့ဒီလှုပ်လာနိုင်ခြင်းဟာအဓိကကတော့ကျွန်တော်မြင်တဲ့အတားအဆီးဟာတမတော်ပဲစစ်တပ်ပဲအဲ့တော့တမတော်ကိုဘယ်လိုစီရင်မလဲသို့မဟုတ်ဘယ်လိုဟိုဆောင်ရွက်မလဲကတော့အဲ energy ကောင်းဆောင်တွေဒီကောင်းနေမှာကျွန်တော်တော့ရှိနေမယ်လို့ထင်တယ်အဲ့တော့နိသစ်လန်သစ်တွေနဲ့ energy ဟာတမတော်ဘက်ကလျှော့လာအောင်သို့မဟုတ်ဟာလားဖွဲ့စည်းပုံပြင်ဆင်ရေးအတိုင်းအတာတစ်ခုထိရောက်အောင် energy ကနိသစ်တွေရှာနိုင်တယ်လို့တော့မျှော်လင့်ရပါတယ်ခင်ဗျာဟုတ်ကဲ့
တယ်မလို့စီလုံးပြီးတော့ဖွဲ့စည်းပုံပြင်ဖို့ကြိုးစားတယ်လို့ပဲရှင်းနေမှာတိုင်းသားရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းပြင်ကြရဲအများကြီးရှိပါတယ်သူတို့ကတိုင်းသားတွေဒါတွေမှာရွေးကောက်ပွဲနိုင်တဲ့တိုင်းသားပါတီတွေကိုဝန်ကြီးခွဲခွင့်မပေးရတာဟို48ဖွဲ့စည်းပုံလေးကဒီပြဿနာရှိလာခဲ့တဲ့ကိစ္စပါဆိုတော့အဲ့ဒီကိစ္စတွေမှာရောတိုင်းသားနဲ့ပြည်ယူလုပ်ပြီးတော့အဲ့ဒီဘက်မှာပုံပြီးတော့တိုင်းသားကိုအခွင့်အရေးပူပေးလာခြင်းအဖြစ်တိုင်းသားရဲ့ထောက်ခံမှုရအောင်ကအဲ့ဒီကလောက်နိုင်ကြမမြင်လောက်ဖြစ်
အဲ့ဒါလည်းတခုရှိတယ်ခင်ဗျာလက်ရှိ2008ဖွဲ့စည်းပုံအရစကန်းသွားနေကြတာဖြစ်တော့ energy ပဲတက်တဲ့တခြားပါတီပဲတက်တဲ့လက်ရှိအတိုင်းပေါ့နော်သမ္မတခန့်တဲ့လူကဝန်ကြီးချုပ်ပဲယူရတယ်ဆိုတော့ဖွဲ့စည်းပုံတိုင်းသွားတာအဲ့ဒီအတွက်တိုင်းသား data မှာကျွန်တော်မြင်တာတချို့ data တွေမှာဟိုအဲ့ဒီ data ကတိုင်းသားပါတီတွေနဲ့ထိုက်တိုက်ဖြစ်ခဲ့ဘူးပါတယ်ဖြစ်ခဲ့ပါတယ်အတိအကျပေါ့နော်အဲ့တော့နောက်မဖြစ်အောင်ဆိုရလေကျွန်တော်အမြင်ကတော့အမခံလို့တော့မရဘူး။ဘာကြောင့်လဲဆိုတော့အစိုးရတရားဟာဟိုဖွဲ့ကြတဲ့ကဖွဲ့စည်းပုံတိုင်းသွားမှာဘူး။အခု2015ကိုကြည့်လိုက်ရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးလမ်းကြောင်းဟာတော်လိုင်းလေးဆန်တဲ့လမ်းကြောင်းမဟုတ်ဖဲနဲ့ညင်သာသာသွားတဲ့နေကိုသွားနေတော့ကကျွန်တော်အမြင်ကတော့နောက်ငါးနှစ် level energy တာနိုင်လို့ရှိရင်ဖွဲ့စည်းပုံကိုကျော်ပြီးတော့တနည်းအားဖြင့်ဖွဲ့စည်းပုံကိုထားလို့ရတဲ့အပိုင်းကိုထားပြီးတော့တော်လိုင်းရင်ဆန်တဲ့ပြည်ပင်ပြောင်းလဲမှုလောက်ကောင်းမှလုံးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒါကြောင့်တိုင်းရင်းသားတွေဒီဘက်ကလည်းတခြားကြီးတွေနဲ့ကြိုးစားကောင်းကြိုးစားရလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။နောက်ဒီပြည်သူ့ရဲ့အစည်းအဝေးညီငယ်ရဲ့ရဲ့လာလာတော့အမေရိကန်နိုင်ငံရင်ဘလောက်ကျေတူဆောင်ရမ်းနေမှာချင်ပါလေဒီရွေးကောက်ပွဲမှာရောပြည်သူတွေအနေနဲ့ဤနေရေးကိုဘယ်သူဆောင်ပြင်နိုင်လဲဆိုတော့ကိစ္စညူနေရောဉာဏ်ရင်းဟာရွေးကောက်ပွဲအတွက်အရေးပါတဲ့ issue တစ်ခုပေါ့ဒီထပ်ပင်စဉ်းစားကြရအကြောင်းတစ်ခုကဖြစ်မယ်လို့ဆန်မြန်မာပြည်မှာ
ကျွန်တော်အမြင်ကတော့ပြည်တွင်းစီရဲ့စည်းရင်းနဲ့ဉာဏ်ရင်းဟာတိုင်းပြည်အတွက်အရေးကြီးဆုံးကိစ္စရပ်ကြီးတစ်ခုဖြစ်တင်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့နိုင်ငံရွေးကောက်ပွဲအကြောင်းအချက် issue ကြီးတစ်ခုဖြစ်တင်တယ်လို့ကျွန်တော်ယူဆတယ်။သို့တော်လည်းပဲအစီအမံနဲ့အလားအလာကအတော်မိန်တယ်ခင်ဗျာ။ညီညာရေးကိုမလိုချင်လို့မဟုတ်ဘူး။သို့တော်လည်းပဲရုပ်ောက်ပွဲကိုအကြောင်းပြုပြီးညီညာရေးရမယ်လို့မထင်ကြလို့ထင်ပါတယ်။ဒါကြောင့်လည်းဆိုတော့ညီညာရေးပြည်တော်ညီညာရေးဟာအသက်နေတဲ့အစိုးရပေါ်မူမတည်ပဲနဲ့လက်နက်ကင်ထားတဲ့တပ်မတော်နဲ့တန်တကင်ထားတဲ့တိုင်းသားအဖွဲ့အစည်းဒီအပေါ်မှာမူတည်နေတယ်။သို့တော်လည်းပဲဟိုဒီတိုင်းတော့မနေဘူးခင်ဗျာ။ဟိုဓမ္မရဘကလည်းတန်တဲ့တော့လုပ်နေတယ်။တိုင်းသားအင်အားစုကြီးကလည်းတန်တဲ့တော့ညီငယ်ရဲ့ဦးတည်နေတယ်။အဲဒီအစိုးရကလည်းပဲမြစ်စ်လမ်းပြနေတော့သွားကောင်းသွားနိုင်တယ်
။နောက်ဆုံးမိညာတစ်ခုကတော့အတိုက်ခံမှာဒီအောင်မြင်တဲ့တုတ်တက်ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတွေမှာတိုက်ခံဟာအင်တာအရေးကြီးပါတယ် responsible opposition ဒါတာဝန်ပြရတိုက်ခံပြရဟာလိုပါတယ်ဆိုမြန်မာနိုင်ငံမှာအခုချိန်ကြီးကတော့ကျွန်တော်တခါမှတာဝန်ပြရတိုက်ခံကြီးရတယ်လို့မထင်ပါဘူးခင်ဗျာဆရာဘယ်လိုမြင်ပါလဲရှေ့အလားလားမြန်မာနိုင်ငံရဲ့အတိုက်ခံဟာတကယ်တာဝန်ပြရတိုက်ခံပြရဖြစ်နေပြီလို့ထင်ပါလားအဲ့လိုဖြစ်လာအောင်ဘယ်လိုလူတွေဝင်လုပ်သင့်တယ်ဘယ်လောက်ကြောက်မယ်လို့ဆိုတာနည်းနည်းနောက်ဆုံးနည်းသုံးသပ်ပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမှန်နဲ့ခင်ဗျာကျွန်တော်တို့လွတ်လပ်ရပြီကလေး first blood လက်တက်တွေကလက်ခံပါတီကောင်းမရှိသလောက်ပေါ့နော်အဲ့ဒါလည်း14နှစ်ပဲကြာတယ်အဲ့နောက်မှာတော့လုံးဝမရှိအခုလည်းပဲ2015မှာလည်းမရှိဘူးခင်ဗျာဒီ25ရာခိုင်နှုန်းယူထားတဲ့တပ်မတော်ကလည်း အဲဘူဂျူဘူဂျူမြောင်းလိုက်ခိုင်းတာပဲဟိုလာပြောတယ်ဒီကြက်ခိုင်ကြီးကလည်းပဲသူ့အကျိုးရှိပါမယ်သူပြောတယ်ဒီကိမြန်မာနိုင်ငံရဲ့နိုင်ငံရေးအဆင့်ဟာလွတ်တော်မှာအတိုက်အခံပါတီကောင်ဖြစ်နိုင်တဲ့အခြေအနေမရှိဘူးခင်ဗျအမှန်ကတော့ရှိကိုရှိနေကျွန်တော်မြင်တာကျွန်တော်ပါတီဖြစ်တဲ့ NLD အစိုးရဖြစ်လေပဲအတိုက်အခံပါတီကောင်ကနေပြီးတော့ဖေးမထိန်းချောင်းလို့ရှိရင် NLD ကအဲဒီတဲ့ဒီပေါ်လေဟိုမဖြစ်တင်တာတွေမဖြစ်အောင်သူတက်မှတ်လာနိုင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာရေစီတိုက်ခံပါတီကောင်းတရရှိအောင်အဲနိုင်ငံရေးရင်ကျေးမှုနိုင်ငံရေးရင်ကျေးမှုကျွန်တော်တို့ဆောင်ရွက်သိညာတယ်အဲ့ဒီအတွက်ကတော့အားလုံးကလုံပါရမယ်ခင်ဗျာအားလုံးကလုံမယ်ဆိုတော့ဒီဖွဲ့စည်းပုံကြီးမရှိမှလည်းအပြင်းပြင်းမှလည်းဖြစ်နိုင်တယ်အားလုံးကဝိုင်းပြီးစူးစမ်းသိကြတယ်လို့ကျွန်တော်အကြံပြုပါရစေခင်ဗျာဟုတ်ကဲ့